ဇူလိုင်လ30ရက်နေ့ညနေကဖမ်းဆီးခံလိုက်ရတဲ့မြန်မာနောင်အက်ဒီတာချုပ်ကိုဆိုရင်ပေါ်တင်ထားတဲ့ဆွဲချက်ဒီချက်ချင်းပြန်ရုပ်သိမ်းပေးဖို့ CPJ သတင်းတော်များကာကွယ်ပေးရေးကော်မတီကတောင်းဆိုလိုက်ပါတယ်အစိုးရကတရားမဝင်အသင်းဖြစ်ကြီးညာချင်းခံထားရတဲ့အဖွဲ့ကတရားစွဲတဲ့အမှုကိုတရားရုံးကလက်ခံပြီးတော့ကိုဆွေဝင်းဘာကြောင့်ဖမ်းဆီးရတယ်လဲဆိုတာသူတို့အနေနဲ့နားမလည်နိုင်တဲ့အကြောင်းမြန်မာနောင်သတင်းတောက်ချုပ်ကိုထက်ခေါင်လင်းကပြောပါတယ်အပြည့်စုံကိုကိုဇော်ဝင်းနိုင်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ
်ဥဝိရသူပါရာဇိကကြပြီးဟံဘဝနေထီတန်သွားပြီးဆိုပြီးမန္တလေးဟန်တပါရဲ့ပြောဆိုချက်ကိုကိုကားပြီးပြီးခဲ့တဲ့မလာတုန်းကသတင်းဆောင်မရေးသားခဲ့တာအပြင်အခြေခံဥပဒေပြင်လုပ်သူတွေကိုမဘာသာသတိပေးဆိုတဲ့ခေါင်းစဉ်နဲ့သတင်းကိုဖေဖော်ဝါရီ28ရက်နေ့28ရက်တွေကသူ့ရဲ့လူမှုကွန်ရက်ဆာမျက်နှာမှာမျှဝေခဲ့တာဒီကြောင့်ကိုဆွေဝင်းကိုဥဝိရသူရဲ့တပည့်ဖြစ်သူကိုကျော်မျိုးရွှေဆိုသူကမန္တလေးမြို့အမှတ်9ရဲစခန်းမှာပြီးခဲ့တဲ့မလ9ရက်ကပုံမှန်66ဂါကြီးနဲ့အမှုဖွင့်တိုင်ကြားခဲ့တာဖြစ်ပါတယ်ဇူလိုင်လ30ရက်နေ့မှာတော့ထိုင်းနိုင်ငံဘန်ကောက်မြို့ကိုအလုပ်ကိစ္စနဲ့တညအိတ်ခီးသွားဖို့ရန်ကုန်လေဆိပ်ကိုရောက်လာတဲ့ကိုဆွေဝင်းကိုလေဆိပ်လုံခြုံရေးရဲတပ်ဖွဲ့တွေကဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်မြန်မာအာဏာပိုင်အနေနဲ့ကိုဆွေဝင်းအပေါ်တင်ထားတဲ့ဆွေးချက်တွေကိုပြန်ရုပ်သိမ်းပေးဖို့တောင်းဆိုကြောင်းအမေရိကန်နိုင်ငံနယူးယောက်မြို့အခြေစိုက် CPJ သတင်းတောင်များအကာအကွယ်ပေးရေးအဖွဲ့ကအာရှရေးရာညွှန်ကြားရေးမှူးစတီးဗ်ဘတ်လာကပြောပါတယ
် CPJ is calling for the government to drop all charges against Kosuwin under article 6060 we don't have any
ပုံမှန်66ကာကြီးနဲ့ကိုဆွေဝင်းပေါ်တင်ထားတဲ့ဆွေးချက်တွေကိုမြန်မာအစိုးရအနေနဲ့ပြန်ရုပ်သိမ်းဖို့ CPJ ကတောင်းဆိုပါတယ်ကျွန်တော်တို့အနေနဲ့အသေးစိတ်အချက်အလက်တွေမသိရသေးပါဘူးဒါပေမဲ့သူ့ပေါ်တင်ထားတဲ့အမှုတွေကိုမဖြစ်မနေရင်ဆန်ရအောင်သူတန်းပြီးအတွင်းထွက်ခွာလို့မရအောင်တမင်ယူရပြီးတော့ဖမ်းဆီးတယ်ဆိုတာသိတာပါတယ်သူအနေနဲ့နောက်တနေ့မှမြန်မာပြည်ကိုပြန်လာပါမယ်ဆိုတဲ့ကတိပေးထားတဲ့ကြားကနေအခုလိုဖမ်းဆီးတာဖြစ်ပါတယ
်မြန်မာအစိုးရဘက်ကလက်ရှိမှာဆက်သွယ်ရေးဥပဒေကိုပြင်ဆင်ရေးဆွဲပြီးလွတ်တော်မှာတင်သွင်းဆွေးနွေးနေပါတယ်ဒါပေမဲ့အခုပြင်ဆင်ရေးဆွဲထားတဲ့ဥပဒေဟာလုံလောက်မှုမရှိဘူးလို့စတီးဗတ်လာကပြောပါတယ်ကိုဆွေဝင်းကိုမန္တလေးတရားရုံးကဇူလိုင်လ31ရက်နေ့မှာကြက်သိန်း90စီနဲ့လူနှစ်ယောက်ကသိန်း100အာမခံနဲ့ပြန်လုပေးလိုက်ပြီဖြစ်တဲ့အတွက်ကိုဆွေဝင်းတို့အုပ်စုဟာမန္တလေးကနေရန်ကုန်ကိုပြန်လာနေကြပြီဖြစ်ကြောင်းမြန်မာနောင်သတင်းထောက်ချုပ်ကိုထက်ခေါင်လင်းကပြောပါတယ
်။မင်းညနေကကျွန်တော်တို့မဟာအမေတရားရုံးကနေပြီးတော့တရားသူကြီးဂျောင်းနီလာသန်းဝင်းကကိုဆွေကိုသိန်း90နဲ့အာမခံပေးလိုက်ပါတယ်။အဲဒီအတွက်မန္တလေးမှာရှိတဲ့ကျွန်တော်တို့မိတ်ဆွေနှစ်ဦးကနေပြီးတော့အာမခံပြီးတော့ကိုဆွေကိုအခုညနေရပဲကျွန်တော်တို့ရန်ကုန်ပြန်ဆင်းလာပါတယ်။တင်လာတဲ့လူ၂ယောက်က350စီသူကတောင်းဝင်ဆောင်အောင်မဲ့ဒေသမှာတော့ရှိပါခင်ဗျာ
။ကိုဆွေပေါ်မှာကတရားရုံးကနေပြီးတော့ကန့်သက်ချက်တွေဗားရင်များထုတ်ပြန်လိုက်ပါသေးတယ
်။ကန့်သက်ချက်တွေကတော့တစ်ချက်ပထမတစ်ချက်ရုံးကြီးကိုလုံးဝဟိုပြက်လို့မရဘူး။ရုံးကြီးနဲ့ရုံးကြီးကကိုဆွေအနေနဲ့တယောက်ပြရမယ်။ဒီကိစ္စကရုံးကြီးပြက်ခဲ့လို့ရှိရင်အာမခံကိုကျွန်တော်တို့ယူသိမ်းနိုင်ရရှိလို့ရှိရဲ့။အဲပြီးတော့အာမခံလာတဲ့လူ၂ယောက်ကတရား350ရည်ကြီးဒီအမကန်ရည်ကြီးကိုကျွန်တော်တို့ပြရမယ်ဆိုရက်တမချက်ကလဲလို့တရားသူကြီးကတော့ဘာမှပြောမတော်ပါဘူးခင်ဗျာ
အဲ့တော့ကိုဆွေဝင်းကဩဂုတ်လ9ရက်နေ့မှာသူတို့ယုံချင်းပြန်ခေါ်ထားတယ်ဆိုတော့ကိုဆွေဝင်းကဆက်သွားပြီးအမှုရင်ဆိုင်ရမှာပေါ့နော
်ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ကတော့ဒီယုံချင်းနဲ့ယုံချင်းနဲ့ကိုဆက်လက်ပြီးတော့ဥပဒေလမ်းကြောင်းဆက်လက်ရင်ဆိုင်ဖို့တော့ရှိပါတယ်တရားဆွဲပြီးဆိုတော့ကျွန်တော်တို့ကတော့ဥပဒေလမ်းကြောင်းအတိုင်းပဲကျွန်တော်တို့ပြန်လဲခုခံဖို့ပဲဆင်ရမှာပေါ့
နောက်တစ်ခုကျွန်တော်သိချင်တာကအခုတကယ်တကယ်ပြောမယ်ဆိုလို့ရှိရင်ဆိုရထုတ်ပြန်ချက်တည်းအရဆိုမပါတာဟာတရားဝင်အဖွဲ့အစည်းရလို့သူကမရှိတော့ဘူးတရားမဝင်အဖွဲ့အစည်းဆိုပြီးတော့ကြီးညာထားပြီးသားဖြစ်နေတော့ဒီတရားမဝင်တဲ့အဖွဲ့အစည်းကိုဟိုမထင်မမြင်ပြုလို့စော်ကားလို့ဆိုပြီးတရားဆွဲတဲ့အမှုဟာဘယ်လိုများဖြစ်သွားမလဲအမှုလမ်းကြောင်းအရာ
မူလမ်းကြောင်းကတော့အဲ့ဒါတော့ကျွန်တော်တို့ပြေခွင့်နေတဲ့အခြေအနေပေါ်မူပြီးတဲ့ပြီးတော့ဒီတရားစီရင်နဲ့ကျွန်တော်စီရင်ဆုံးဖြတ်မဲ့တရားသူကြီးတွေပုံမှန်လည်းမှုပြီးရပေါ့နော်လက်ရှိအချိန်မှာဆိုရင်မမသာဆိုတာမရှိတော့ဘူးကျက်တော့မမသာဆိုရဟာလေအကုန်လုံးကတုံးသွားပြီလူကနားနေရတယ်အဲ့ဒီဟိုဘယ်လိုလာမလဲဆိုတာတော့ကျွန်တော်လည်းမပြောတတ်ဘူးပေါ့နော်ဟိုအဲ့လိုမျိုးသာပြောရေးဆိုရင်ကျွန်တော်တို့ကပူလောင်အောင်မိတာကမမသာဖွယ်တာပူလောင်ပျက်စီးနေပြီမရှိတော့တဲ့အချိန်မှာအာဘာဖြစ်လို့များတရားရုံးပေါ်ဆက်တင်နေတရားရုံးကဟိုတရားဆွေးနွေးပြီလေဆိုရဲဟိုနေထားကလည်းကျွန်တော်တို့ညာရေးစဉ်းစားစရာဖြစ်နေတာဟုတ်အဲ့ဒီတရားရေးလမ်းကြောင်းအတိုင်းဟိုကျွန်တော်တို့ကတော့ဥပဒေနဲ့အညီကျန်တဲ့ခုပဲချိပါမယ
်ကိုဆွေးဝင်းအမှုကိုမန္တလေးတိုင်းမဟာအောင်မြေတရားရုံးမှာလာမယ့်ဩဂုတ်လ9ရက်နေ့မှာဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်ခင်ဗျာ